ဒီကနေ့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီန နယ်မြေစိုးမိုးထားနိုင်ပြီလို့ပလဝကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ကောင်စီဥက္ကဋ္ဌဆလိုင်းမျိုးထိုက်က VOA ကိုပြောပါတယ
်။ကျောင်းမြေလက်ဆက်ကားတွေကကွာမြေပေါ်လို့ပဲချစ်ခွင့်ရနေတာပေါ့လေနော်။အဲ့တော့ပလဝမှာရှင်တော့အားလုံးပြည်ပါလေမြေပေါ်မှာမှာဆက်ကားတွေချစ်ခွင့်လို့မရတော့ပါဘူး။အားမြေစက်တော့ဆောက်မှာရှင်တော့ကိုမင်းအောက်စုတွေကစိုးမိုးနေနေတာပါ။ဒီပေါ်အခုတကယ်ကျွန်တော်ရှင်းပြနေရဲ့မြေစက်တော့ဆောက်မှာရှင်ရင်အားဆက်ကားရဲ့ရေပေါ်ရေဆိုတာဒီနေ့ဒီမြေစက်ကိတဲ့ခန္ဓာရှိတော့ပါဘူးဆိုတာတော့ကျွန်တော်မြင်ကြလို့ရပါလေ။
အိန္ဒိယရဲ့အရှေ့မြောက်ပိုင်းကပြည်နယ်၄ခုနဲ့ကီလိုမီတာ1600ကျော်ထိဆက်နေတဲ့မြန်မာနယ်စပ်တစ်ကျောကိုမကြာခင်မှာခြံစည်းရိုးခတ်သွားမယ်လို့အိန္ဒိယအစိုးရကသတင်းဌာနတွေကိုမနစ်တနင်္လာနေ့ကထပ်ပြောခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်ခြံစည်းရိုးတစ်ဖက်တစ်ချက်10မိုင်အတွင်းမှာဗီဇာမလိုပဲသွားလာခွင့်ပြုထားတာကိုလည်းအိန္ဒိယဘက်ကပိတ်သွားဖို့ရှိနေတာပါ။ဒါကလည်းမြန်မာဘက်ကစစ်ပွဲနဲ့စစ်ဆောင်တွေအိန္ဒိယဒေသတွင်းလူမျိုးရေးပဋိပက္ခတွေကြောင့်ခြံစည်းရိုးခတ်ဖို့စဉ်းစားလာတာဖြစ်နိုင်တယ်လို့အကဲခတ်တွေကဆိုပါတယ်။ဒါပေမဲ့လည်းအိန္ဒိယနဲ့နယ်ချင်းထိဆက်နေတဲ့မြန်မာနိုင်ငံဘက်ကချင်းပြည်နယ်နဲ့စကိုင်းတိုင်းအခြေဆိုင်လူမျိုးစုလက်နက်ကင်အဖွဲ့အစည်းတွေနဲ့ထိတွေ့ရမယ့်ကိစ္စဟာအိန္ဒိယအတွက်အဓိကစိန်ခေါ်မှုဖြစ်နေကြောင်းပြည်သူ့ရေယာမူဝါဒသုတေသီတူဖြစ်တဲ့အာလက်ခါက VOA ကိုပြောပါတယ်
ဒီအိန္ဒိယအနေနဲ့ပေါ့နော်ဒီဒေါ်လန်ကြီးအင်အားစုတချို့နဲ့စကားမပြောလို့ကိုသူကမရတော့ဘူးပေါ့နော်ဒီသူ့ရေမူဝါဒကိုပြန်မတုံ့တက်လို့မရတော့ဘူးပကုတုံ့တက်နေတယ်လို့လည်းကျွန်တော်တို့တွေးရတယ်ပေါ့နော်ကြားရတယ်အာဘာကြောင့်လဲဆိုတော့ဥပမာဒီသူ့ရဲ့ multi model collection စီမံကိန်းကြီးကတရားရကနုံပြီးပြီလို့ပြောလို့ရတယ်ဘလဝဒေတာတည်ငိမ်သွားပြီ AI ရဲ့ထင်ချုံမှုနဲ့ချင်းလက်နက်ကင်ဖွဲ့တချို့တွေရဲ့ထင်ချုံမှုအောက်မှာသူကတည်ငိမ်သွားပြီဆိုလို့ရှိရင်သူ့ရဲ့ဒီစီမံကိန်းကြီးကိုစအကောင့်ထဲပို့လို့ရပြီဒါပေမဲ့ဒီဟာအကောင့်ထဲပို့ဖို့အတွက်သူက AA နဲ့ဒီချင်းလက်ကင်ချင်းလက်နက်ကင်အဖွဲ့တချို့နဲ့စကားအရင်ပြောမှရမယ်ပေါ့နော်
ဒါပေမဲ့လည်းအိန္ဒိယအစိုးရဟာအစိုးရချင်းဆက်ဆံရေးကိုဆက်ထိန်းထားမယ်လို့ထင်ကြောင်းသူကတုံ့သက်ပါတယ်ပြီးခဲ့တဲ့2023နိုဝင်ဘာလကစပြီးချင်းပြည်နယ်ကနေအိန္ဒိယမီဇိုရန်ပြည်နယ်ကိုအတုံးလိုက်ထွက်ပြေးခဲ့တဲ့စစ်ကောင်စီအရေအတွက်ဟာ900လောက်ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေရဲ့ဖော်ပြချက်အရသိရပါတယ်အိန္ဒိယအစိုးရကတော့အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုခိတခိုလုံခွင့်ပေးထားပြီးနောက်မြန်မာစစ်ကောင်စီစီပြန်လွှဲပြောင်းပေးနေပါတယ်ခင်ဗျာ